အမေရိကန်အစိုးရရဲ့ထိတ်တန့်လျှို့ဝှက်ထောက်လှမ်းရေးအစီအစဉ်တွေကိုလူသိရှင်ကြားဖွင့်ကြားခဲ့သူအက်ဒဝတ်စနိုဒန်ကိုတချို့လုံးမှုတွေနဲ့ဗဟိုအစိုးရရှင်တွေကတရားစွဲလိုက်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဟောင်ကောင်မှာရှိနေတဲ့စနိုဒန်ကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ယာယီဖမ်းဝရမ်းနဲ့ဖမ်းဆီးဖို့အတွက်ကိုလည်းအမေရိကန်တာဝန်ရှိသူတွေကတောင်းဆိုထားပါတယ်။American Amyoza Lonjong Yee Agency NSA မှာ contractor ဖြစ်နေအလုပ်လုပ်ခဲ့တဲ့ Snowden ကလျှို့ဝှက်အချက်လက်တွေကိုယူပြီးတော့ဟောင်ကောင်ကိုထွက်ပြေးတိမ်းရှောင်ခဲ့တာဖြစ်ပါတယ်။အစိုးရရှေ့နေတွေက Snowden ကို Virginia ပြည်နယ်မှာတရားစွဲလိုက်တာဖြစ်ပြီးတော့တရားစွဲဆိုထားတဲ့ရာဇဝတ်မှုတွေကိုလည်းအများပြည်သူမသိရအောင်လို့ချိတ်ပိတ်ထားတယ်လို့ American တာဝန်ရှိသူတွေကသတင်းဌာနတွေကိုအသိပေးပါတယ်။အမည်မဖော်လိုတဲ့တာဝန်ရှိသူတွေအပြောအရဆွဲဆိုချက်တွေထဲမှာတချို့လုံးမှုခိုးဝှက်မှုနဲ့အစိုးရရဲ့လျှို့ဝှက်ချက်တွေကိုထုတ်ဖော်ပြောဆိုမှုတွေပါဝင်တယ်လို့ပြောပါတယ်။ Snowden ကသတင်းမီဒီယာတွေကိုဖွင့်ပြောခဲ့တဲ့အချက်တွေထဲမှာ American ထောက်လှမ်းရေး Agency တွေဟာကမ္ဘာတဝန်းကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုမှတ်တမ်းအမြောက်အများကိုရယူထောက်လှမ်းခဲ့တယ်လို့ပြောပါတယ်။ဒါမှန်အရက်သားတွေအပေါ်မှာအစိုးရကအကြီးအကျယ်စောင့်ကြည့်ထောက်လှမ်းနေတာကိုဖော်ထုတ်ဖို့အရေးကြီးတဲ့အတွက်အခုလိုမျိုးအများပြည်သူသိအောင်လုပ်ရတာလို့ Snowden ကပြောပါတယ်။အခုလိုမျိုးဒီ NSA ရဲ့ထောက်လှမ်းရေးအစီအစဉ်တွေကြောင့်အကြမ်းဖက်တိုက်ခိုက်ဖို့အစီအစဉ်မှုတွေကိုကြိုတင်တားဆီးကာကွယ်နိုင်ခဲ့တယ်လို့ American အစိုးရကတော့ကာကွယ်ပြောဆိုပါတယ်ရှင်။